မင်္ဂလာပါရှင်အခုဆက်ပြီးတော့အမျိုးသမီးကဏ္ဍကိုကျွန်မခင်မြွေတွေကတင်ဆက်ပေးပါမယ်။ကမ္ဘာ့ကျွမ်းကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်နိုင်ငံတော်များများမှာစာတင်ကြောင်းတွေပိတ်ဖြစ်ခဲ့ရသလိုဒီအခြေအနေကကလီးငယ်တွေရဲ့ပညာရေးနဲ့စိတ်ပိုင်းဆိုင်ရာထိခိုက်ခံစားမှုတွေမှာစိုးရိမ်စရာအခြေအနေတွေဖြစ်လာစေတယ်လို့ကျွမ်းကျင်ပညာရှင်တွေကသတိပေးနေကြပါတယ်။အထူးသဖြင့်ဆင်းရဲနှောင့်တဲ့ဒေသတွေမှာကလီးငယ်တွေတန်းတဲ့ချီပညာရေးအခွင့်အလမ်းဆုံးရှုံးနေကြရသလိုဒါကမျိုးဆက်တစ်ခုလုံးထိခိုက်သွားနိုင်တဲ့အထိတောင်ဖြစ်နိုင်တယ်လို့တွက်ဆပြောဆိုနေကြတာပါ။ကူးစက်မှုတွေကျိုးလာနေဆဲဖြစ်တဲ့ COVID-19 ရောဂါကြောင့်ကလီးငယ်တွေရဲ့ပညာရေးမှာဘယ်လိုသက်ရောက်မှုတွေရှိနေပါလဲ။ဒီပေါ်မှာမိခင်တို့ရဲ့စိုးရိမ်မှုတွေဘယ်လိုရှိနေသလဲ။ပညာရှင်တွေကရောဘာတွေသတိပေးပြောဆိုထားသလဲ။ဆရာတွေကဒီသတင်းတဲ့အမျိုးသမီးကဏ္ဍမှာစူးစီးတင်ဆက်ထားပါတယ်ရှင်။ကမ္ဘာ့ကျွမ်းကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေဟာလရည်နဲ့ချီကြာမြင့်လာနေပြီဖြစ်တယ်လို့ကူးစက်မှုတွေကလည်းတနည်းတခြားတိုးလာနေစေဖြစ်ပါတယ်။ယောဂကူးစက်မှုတွေထိန်းချုပ်နိုင်ဖို့အတွက်အသွားလာကန့်သတ်မှုတွေနဲ့အတူစီးပွားရေးလုပ်ငန်းတွေအများအပြားပြည့်ပြည့်လိုက်ရတဲ့အပြင်စာသင်ကျောင်းတကားတွေပိတ်ကျောင်းထက်ကျောင်းစဉ်ခေါင်းလောင်းတံတွေတိတ်လို့ကလေးကစားကွင်းတွေလည်း၆တွေ့တွားခဲ့ရတာပါ။ဒီဘော်ကလေးမိခင်တွေရဲ့စိုးရင်ချက်ဘာတွေရှိနေပါလဲ
။ကျမတော့တော်တော်စိတ်ကြူတာပေါ့နော်။အခုဒီလာမဲ့နှိပ်ပြန်စတဲ့ခါစမလားမစဘူးလားအဲ့ဒါတော့ရန်စိုးရင်လည်းဘာလို့ဆိုတော့ဒီအရွယ်ပေါ့နော်။ငယ်တဲ့အရွယ်ကကျောင်းမှာစာသင်တာတခုတည်းမဟုတ်ဘဲနဲ့သူတို့မှစီတူကစားတာတွေအများကြီးလိုအပ်တယ်ပေါ့နော်အကြောင်းကပေးတဲ့ဟာမိဘလည်းမပေးနိုင်ဘူးအိမ်မှာထားရင်ကျောင်းတက်တာနေရာရေးအပြင်တခြားဆက်ဆံရေး social emotional အဲ့ဒါတွေအများကြီးပါတယ်ပေါ့နော်အဲ့ဒါတွေကသူတို့အရွယ်နဲ့သူတို့အတူတူပေါင်းပြီးတော့နေမှာသူတို့အဲ့ဒါတွေကိုနားလေကြမှာပေါ့နော်ပြီးတော့အိမ်မှာစာသင်တယ်အိမ်မှာစာကြိုးစားဖို့ကတက်တက် motivation တိတ်မမြအောင်ဘာလို့လဲဆိုတော့ကိုကခန်းထဲမှာတငယ်ချင်းနဲ့စာဖတ်တာမိမိအများဆုံးငါတင်ချောအများဆုံးပြီးစီချင်တယ်အဲ့လိုမျိုး healthy competition တွေပေါ့နော်အဲ့လို motivation တွေက classroom ထဲမှာမရှိရင်မရှိတော့ဘူးဒါတွေကလေနော်ဆိုတော့ကလေးကစိတ်တကြိုင်ကြပဲငါဘယ်လောက်စာကြိုးစားစားသိရမလားit doesn't count for anything အဲ့လိုမျိုးပုံစံဖြစ်လာမယ်ပေါ့နော်သူတို့စိတ်ကပြီးတော့တခြားဟာတွေကလေ့ကျင့်ကားလုပ်တာတွေကလည်းအရင်ရေးကြည့်ရပါဘလို့ဆိုတော့ဒီရွယ်ရသူကဆော့လေးလေးတုံ့ရှားလေးလေးခေါင်းကပိုပြီးတော့မြင်ရလေးလေးပြီးတာမလားဆိုတော့ပိုစဉ်းစားဖို့ focus လေးပူရတယ်ပေါ့နော်အဲ့ဒါတွေကြတော့မိဘတယောက်အနေနဲ့အထူးသဖြင့်အလုပ်လုပ်နေတဲ့မိဘတွေကဘလို့လို့တစ်နေ့လုံးတစ်ညလုံးသူတို့နဲ့အချိန်ပေးဖို့အချိန်မရှိဘူးပေါ့နော်ဆိုတော့အဲ့ဒါလည်းကျွန်မစိတ်ပူတယ
်မြို့မြို့မှာနေထိုင်တဲ့သားတယောက်မိခင်မမျက်နှူးစောပြောသွားတာပါကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်ကမ္ဘာ့ကျွမ်းကလေးငယ်တန်းပေါင်းများစွာလက်တော်ပညာရေးခွင့်လန်းဆုံးရှုံးနေရပြီးမိသားစုစားဝတ်နေရေးပုံမှုခက်ခဲလာနေတဲ့အခြေအနေတွေအောက်မှာစိတ်ပိုင်းဆိုင်ရာထိခိုက်ခံစားမှုတွေပိုပြီးကြုံလာရတယ်လို့ University College London UCL တက္ကသိုလ်ကဆရာကပညာရှင်ဒေါက်တာအမီလီယာရောဘတ်စ်ကပြောပါတယ်
The Organization for Economic Cooperation and Development tell us that 188 countries have closed schools, which has impacted
1.5 million children. လူသား90လောက်ဆင်းရဲတွင်းထဲကြာရောက်မယ်လို့ပြောထားပါတယ်။ဒါကြောင့်ဒီလိုဆင်းရဲတွင်းထဲရောက်ဖို့လွယ်ကူသူတွေအခက်ကြုံရသူတွေနဲ့ပတ်သက်လာရင်ဒီပြဿနာကိုကမ္ဘာလုံးဆိုင်ရာပြဿနာအဖြစ်ကြည့်ရပါတယ်
။ချမ်းသာကျွယ်ဝတဲ့နိုင်ငံအများပြားမှာတော့ကွန်ပျူတာနဲ့အင်တာနက်ဝန်ဆောင်မှုတွေအပါအဝင်တရားထောက်ကူပစ္စည်းတွေနေအိမ်မှာသုံးနိုင်အောင်အစိုးရတာဝန်ရှိသူတွေက6ပတ်ဆီစဉ်ပေးပြီးကလီးငယ်တွေရဲ့ပညာရေးအဆက်ပြတ်မသွားရအောင်အွန်လိုင်းပေါ်ကနေဆက်ပြီးစာတင်ကြားပေးတာတွေရှိပါတယ်။ဒါပေမဲ့ဒီလိုအခြေအနေမျိုးကိုကလေးငယ်တိုင်းရကြတာတော့မဟုတ်ပါဘူး။အထူးသဖြင့်စည်ရဲနှွမ်းပါတဲ့နေရာဒေသတွေမှာဒီလိုတင်ကြားပေးနိုင်တဲ့အခွင့်အလမ်းကအတော့ကိုနေတယ်လို့ဒေါက်တာအမီလီယာရောဘတ်စ်ကပြောပါတယ်
။ Schools in poorer areas are actually less likely to be offering children daily lessons.
ပိုပြီးတော့စည်ရဲနှွမ်းပါတဲ့နေရာတွေမှာဆိုရင်ကလေးတွေအတွက်နေ့စဉ်ကျောင်းစာသင်ခန်းစာတွေတင်ကြားပေးဖို့ကပိုပြီးတော့ခက်ပါတယ်။အဲ့ဒီလိုလုပ်ပေးနိုင်တဲ့ကျောင်းက30ရာခိုင်နှုန်းပဲရှိတာပါ။ ချမ်းသာတဲ့နေရာတွေမှာဆိုရင်တော့90ရာခိုင်နှုန်းလောက်ရှိပါတယ်
။လက်ရှိအခြေအနေမှာယောဂကုသမှုတွေစတင်မသွားသေးတာကြောင့်စတင်ဆောင်တွေပုံမှန်အတိုင်းပြန်ဖွင့်မဖွင့်ဆိုတာကိုတာဝန်ရှိသူတွေစဉ်းစားနေကြဆဲဖြစ်တယ်လို့ပြန်ဖွင့်တဲ့အခါမှာလည်းကျန်းမာရေးအရာအန္တရာယ်ကင်းရှင်းနိုင်တဲ့နည်းလမ်းတွေစနစ်တကျချမှတ်ဆောင်ရွက်ဖို့အရေးကြီးနေတာပါ။မမြတ်နူစော်ကတော့ခလင်းငယ်တွေချောင်းပြန်တက်တဲ့မတက်တဲ့ဆိုတဲ့ကိစ္စမှာမိဘတွေလည်းရွေးချယ်မှုရှိတယ်လို့ပြောပါတယ်
။ကျမစိတ်ကတော့ချောင်းပြန်ဖွင့်တယ်။ဆိုတော့တချို့မိဘတွေကတော့သူတို့သားသမီးတွေကိုပြန်ပို့ချင်မှာမဟုတ်ဘူး။ဆိုတော့ option ပေးနေချင်လား။အကယ်၍ကိုကကိုသားသမီးတွေကိုအိမ်မှာပဲထားနိုင်တယ်၊စားသင့်နိုင်တယ်၊အရင်လည်းကြောက်တယ်၊ exposure မဖြစ်စေချင်ဘူး။အိမ်မှာထားသင့်တယ်ဆိုတော့သူတို့အတွက် remote learning ပေး။ဒါမဲ့ကြံတဲ့လူသိရမလားအရန်သွားကျင်လဲသွားဖို့လဲလို့တော့ဇနီးပါးတွေအလုံးလုံးပါမယ်သိရမလားအဲ့ဒီလူတွေအကုန်လုံးပြန်သွားခိုင်းစီချင်တယ်ဘာလို့ဆိုတော့အဲ့လိုသူတို့ခွဲလိုက်ရင်ကျောင်းမှာလဲလူတွေနေသွားမယ်သိရမလားအလုံးကပြန်ပို့ချင်မှာပို့မှာဆိုတော့လေအဲ့လိုမျိုး option တော့ပေးတင်တယ်လို့ထင်တ
ယ် UCL တက္ကသိုလ်ကပါမကဟောင်းဦးတဖရစ်ကလည်းလက်ရှိ COVID-19 ကာလမှာ clean air ရဲ့ပညာရေးကိုအခုချက်ပို့ပြီးဦးစားပေးစဉ်းစားတုံ့ပြန်တင်တယ်လို့ပြောပါတယ်အထူးသဖြင့်စီးရတဲ့ဒေသတွေမှာကလင်းငယ်ရဲ့ပညာရေးနဲ့ကျန်းမာရေးပြည်သူစောင့်ရှောက်မှုဆိုင်ရာအခွင့်အလမ်းတွေဆုံးရှုံးရတာဟာအနာဂတ်လူအဖွဲ့အစည်းအတွက်မညီမျှမှုတွေပိုးပြီးတော့စိုးဝါးအောင်လှုပ်ဆောင်ရကြနိုင်ပြီးပြည်လဲပြင်ဆင်မှုခက်တဲ့အကျိုးဆက်တွေနောက်ပိုင်းမှာစိုးဝါးကျုံလာရနိုင်တယ်လို့ Utefis ကသတိပေးပါတယ
် We need to be vigilant about the fragility that we might encounter
now တို့ကြုံတွေ့လာရနိုင်တဲ့အတိတ်ဆောင်မခံနိုင်တဲ့အခြေအနေကိုသတိမပြတ်စောင့်ကြည့်နေဖို့လိုပါတယ်လူငယ်တွေလူသားတွေဘဝကိုစဉ်ကျက်ခံနိုင်ရည်စွာရှိစေဖို့တိဆောက်ကြရတဲ့နေရာမှာအခြေခံပညာရေးကတကယ်တော့အရေးအပါဆုံးတွန်းအားတစ်ခုပါခံနိုင်ရည်အားကိုအဓိကတိဆောက်ပေးတဲ့အရာပါဒီလိုအရာတစ်ခုအခုချိန်မှာပြန်ပြီးရုပ်သိမ်းခံခဲ့ရတဲ့အခါမှာဒါကအင်မတန်အန္တရာယ်များစေတယ်လို့ကျွန်မတို့ထင်ပါတယ ် clean area လက်တလုံးမှာကိုပဲ COVID-19 ကြောင့်ဖြစ်လာတဲ့မိသားစုအခြေအနေတွေနဲ့အိမ်ရင်းဆက်ဖက်မှုဓာတ်တွေကိုတိုက်ရိုက်ခန်းစားနေကြတယ်ဆိုတော့အခုညီပေးရေးအဖွဲ့တွေကလည်းသတိပေးနေတာပါတိုးတက်တဲ့ UK လိုနိုင်ငံမျိုးမှာတော့ COVID-19 ကာလအတွင်းအိမ်ရင်းဆက်ဖက်မှုတွေမိသားစုအဆင်မပြေမှုတွေကြောင့်ဆက်သွယ်အကူအညီတောင်းခံလာတဲ့သူတွေဟာတာမန်အချိန်မှတ်အဆ900ပိုများတယ်လို့အိမ်ရင်းဆက်ဖက်မှုဂျာစီအကူအညီဆောင်ရွက်ပေးနေတဲ့ Refuge အဖွဲ့ကပြောပါတယ်အလားတူ clean air အပေါ်ရက်ဆက်ကြံကြုံမှုတာစီအဖွဲ့ NSPCC ကလည်း COVID-19 ကာလအတွင်းသူတို့စီကိုကူညီတောင်းခံလာတဲ့အရေးအတွက်ဟာအဆ300ပိုများလာတယ်လို့ပြောပါတယ်ဒီလိုချင်းတွေချားမှာစောင့်နေကလည်းပိတ် online ပေါ်ကနေဆက်ဆက်တင်ဖို့အခွင့်အလမ်းလည်းမရကြတဲ့ clean air နောက်တစ်ငယ်ချင်းတွေနဲ့တွေ့ဆုံကစားခွင့်မရပဲနေအိမ်တွေမှာပဲလှောင်ပိတ်မိနေကြတဲ့ clean air အတွက်စိတ်ပိုင်းဆိုင်ရာပြဿနာတွေကြုံလာနေရတာဖြစ်တယ်လို့ Utefis ကပြောပါတယ
် Yes there is a concern about depression that's really quite acute that we don't have to wait
စိတ်ကြယောဂဖြစ်လာနိုင်တယ်ဆိုရယ်ဆွေးမှုတွေရှိပါတယ်အခုကိုအတော်လေးဆိုးနေပါပြီရေရှည်ဆိုးကျိုးတွေကြုံလာရတဲ့အထိအချိန်မဆွဲသင့်ပါဘူးဒါကြောင့် Utefis ကတော့ကျောင်းတွေပြန်ဖွင့်ဖို့ကိုတိုက်တွန်းနေတယ်သူပါအရွယ်ရောက်ပြီးသူတွေရောက်အတွက်၄-၆လဆိုတဲ့အချိန်ကကွာဟမှုတွေအများကြီးဖြစ်မသွားစေပေမဲ့လို့မြေရွေသေးတဲ့ကလင်းငယ်တွေအထက်ကတော့စာသင်ကျောင်းမှုတွေ6လလောက်ရပ်သွားတာကတက်တန်းတူတောင်းလာတဲ့သူတို့ရဲ့ဘဝလေးတွေမှာကွာဟမှုတွေအများကြီးဖြစ်သွားစေနိုင်တယ်လို့သူကပြောပါတယ
် At least 20 or so countries all over the world to have
ကျောင်းတွေကိုမပိတ်ခင်ထားရတဲ့ဒါမှမဟုတ်ရင်လည်းခဏပဲပိတ်ပြီးပြန်ဖွင့်ဖို့ဆုံးဖြတ်တဲ့နိုင်ငံတွေကဘာပေါ်မှာ20ထက်မနည်းရှိပါတယ်အဲ့ဒီနေရာတွေမှာကူးစက်မှုဆူဆူဝါးဝါးပိုများလာတဲ့ဆိုတဲ့သတင်းမျိုးကျမတို့မကြားရဘူးလို့ထင်ပါတယ်ဒါပေမဲ့မိဘတွေအတွက်ကလည်းသူရဲ့ clean air တွေကိုကြောင်းပြန်ပို့ဖို့အရေးစုရည်မှုတွေကရှိနေတာပါ။လန်ဒန်မြို့က clean vegan တူဖြစ်တဲ့ Christine Marjorie ကတော့သူရဲ့သမီးငယ်ကိုကစားခွင့်ကိုတောင်မပို့ရဲဘူးလို့ပြောပါတယ
်။ I don't want. I know it they are already open but I just don't want to go.
ဒီနေ့ကိုကစားခွင့်ကိုခံစားခြင်းတည်းဘူး။အခုပြန်ဖွင့်နေပြီဆိုတော့သိပါတယ်။ဒါမဲ့လည်းမသွားခြင်းတည်းပါဘူး။ဒီအချိန်မှာမဖြစ်မနေသွားရမယ်ဆိုရင်တော့မှကျွန်တော်မသွားဘူး။အဲ့ဒီရဲ့အဖြစ်မခံနိုင်ပါဘူး
။လက်တော်နိုင်ငံတချို့မှာတကြောပြန်ကူးစက်မှုတွေရှိနေတာကြောင့်လည်းကလင်းမျိုးယူနေအခြားစုရည်မှုတွေပိုးပြီးတော့ဖြစ်လာစေတာပါ။တကယ်လို့ကူးစက်မှုတွေပြန်ဆိုးလာမယ်ဆိုရင်စာသင်ကျောင်းတွေလည်းဆက်ပြီးပေးရမယ့်အခြေဖြစ်တာမို့ဒီအချိန်လေးကကလင်းငယ်တွေရဲ့အနာဂတ်အတွက်ဘယ်လိုရိုက်ခတ်မှုတွေဖြစ်လာမလဲဆိုတာဘယ်သူမှအတိအကျမပြောနိုင်သေးပါဘူး။ဒီလိုခံမရခဲ့တဲ့ COVID-19 ကပ်ဘေးကာလမှာလူကြီးလူငယ်ကလေးတငယ်မယွေးအကျက်တဲကြုံရတာဖြစ်ပါတယ်။ဒ ဒါကြောင့်ဒီယောဂကုသမှုတွေထင်ကျုံနိုင်ဖို့အတွက်လူတိုင်းလူတိုင်းကတာဝန်သိစိတ်နဲ့ယောဂကာကွယ်တားဆီးလမ်းညွန်ချက်တွေနဲ့အညီလိုက်ပါနေထိုင်ကြမယ်ဆိုရင်တော့ဒီအချက်တွေကနေအမြန်ဆုံးကျော်ဖြတ်နိုင်ဖို့ဖြစ်နိုင်ပါတယ်ဆရာတင်ပြရင်းနဲ့ပဲဒီသတင်းပတ်အမျိုးသမီးကဏ္ဍကိုဒီမှာပဲရနာဝင်ပြပါရှင်ကျမခင်ဗျာပါရှင်